မေဂန်ပြည်တော်စုနဲ့ပစ္စည်းပေးရဝန်၁၇နိုင်ငံတို့ကြားလူလတ်စွာကုန်သွယ်ခွင့်နောက်ဆုံးအဆင့်သဘောတူညီချက်ကိုတနင်္လာမနေ့တုန်းကရယူနိုင်ခဲ့ပြီးကမ္ဘာစီးပွားရေးရဲ့ထက်ဝက်နီးပါးရှိတဲ့ပစ္စည်းပေးသမုဒ္ဒရာနိုင်ငံတွေကြားကုန်သွယ်ရေးအဟံတားတွေကိုလျှော့ချသွားမှာဖြစ်တယ်လို့အခွန်လျှော့ချတာတွေလည်းပါဝင်မှာဖြစ်ပါတယ် TPP လို့အတူောက်ခေါ်တဲ့ပစ္စည်းပေးသမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်ကိုအမေရိကန်လွှတ်တော်ကအတည်ပြုပြဋ္ဌာန်းပေးဖို့အချိန်ယူရအောင်မှာဖြစ်ပေမဲ့ပစ္စည်းပေးနိုင်ငံတွေနဲ့အခုလိုသဘောတူညီမှုရလိုက်တာဟာသမ္မတအိုဘားမားအတွက်သူ့နိုင်ငံရေးမူဝါဒတွေကအဓိကအောင်မြင်မှုတစ်ရပ်ဖြစ်ပါတယ်။ဒီသဘောတူညီချက်ဟာအမေရိကန်တွေရဲ့စံတန်မိုးကိုထင်ဟပ်စေသလိုအမေရိကန်အလို့သမားတွေခံစားထိုက်တဲ့အောင်မြင်မှုရရှိရေးအတွက်ကြိုးပမ်းခွင့်ကိုလည်းဖန်တီးပေးရရောက်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒါအပြင်ကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့စီးမင်းတွေကိုတရုတ်လိုနိုင်ငံမျိုးကရေးဆွဲဖို့အမေရိကန်ကခွင့်မပြုနိုင်ဘူးလို့လည်းသမ္မတအိုဘားမားကပြောပါတယ်အလို့သမားတွေကိုအကာအကွယ်ပေးထားမဲ့ဒီစီးမင်းတွေကိုအမေရိကန်ကသာရေးဆွဲတင်တယ်လို့လည်းသမ္မတကဆိုပါတယ် TPP စာချုပ်ဟာတရုတ်ရဲ့ဒေသတွင်းစီးပွားရေးဩဇာကြီးထွားလာမှုကိုတံပြန်လိုတဲ့သဘောလို့ပညာရှင်တွေကသုံးသပ်ကြပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဒီသဘောတူညီမှုဟာ TPP မှာပါတဲ့နိုင်ငံတွေအလုံးအတွက်အမျှော်မြင်ကြီးတဲ့ policy တစ်ရပ်ဖြစ်တယ်လို့ပြောပါတယ်ဒီသဘောတူညီမှုရရှိဖို့အတွက်ခုနှစ်နှစ်ကြာအကျိနဲ့ဆွေးနွေးခဲ့ရတာဖြစ်ပါတယ်။အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြန်ကြေညာဖို့ကြံရှိနေပါတယ်။အခြေခံအားဖြင့်မော်တော်ကားဆေးဝါးနဲ့နှုတ်ရက်ပစ္စည်းတွေအပါအဝင်ကုန်စည်နဲ့ဝန်ဆောင်မှုလုပ်ငန်းအများအပြားအပေါ်ဒီသဘောတူညီမှုဟာအခွန်ငွေနဲ့ကုန်သွယ်ရေးအတားအဆီးတွေကိုလျှော့ချပေးမှာဖြစ်ပါတယ်။သမ္မတဥပမာအနေနဲ့ဒီသဘောတူညီမှုကိုရက်ပေါင်း90အတွင်းလက်မှတ်ရေးထိုးရမှာဖြစ်ပြီးအတည်ပြုချက်ယူဖို့အတွက်လွှတ်တော်ကိုတင်ပြရမှာဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်အပါအဝင်ဩစတြေးလျဘရူနိုင်းကနေဒါချီလီမလေးရှားမက္ကဆီကိုနယူးဇီလန်ပီရူစင်ကာပူနဲ့ဗီယက်နမ်နိုင်ငံတို့ဒီသဘောတူညီမှုမှာပါဝင်ကြတာဖြစ်ပါတယ်။ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကတော့ဒီသဘောတူညီမှုမှာမပါဝင်ဘဲသူ့ကိုယ်ပိုင်စီးပွားရေးစနစ်ကိုလိုက်နာကျင့်သုံးဖို့ဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။